Welcome to the Voice of America in Burmese.
Mingla nya jema to da shin nya shin 2019 khu ne April 4 ye cha da bei ni VOA American tan ye season ni go nya 9 nai ga ni 10 nai thi American pi daung su myo do Washington DC ga ni tai yai thau lwin pe ni ba bi shin.ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့ထုစုံစမ်းစစ်ဆေးရမှုရဲ့စုံစမ်းတင်ပြချက်တွေထဲမှာဒေါ်နယ်ထရန့်ကိုထိခိုက်နေတဲ့ချက်လက်တွေပါဝင်နေတဲ့အကြောင်းအမေရိကန်သတင်းစာကြီးတွေကဖော်ပြပါတယ်။ပြီးခဲ့တဲ့လတဲ့ပြချက်ရဲ့အီသီယိုးပီးယားလေကြောင်းလမ်းကလေယာဉ်မှုတွေဟာလမ်းညွှန်ချက်တွေထိုင်လိုက်နာခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုမှာတွေ့ရှိပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလှော်ရီမှာတော့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုအချိန်အလုံးလောက်ကျန်သေးတာကြောင့်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်သွားဖို့ကို
I found a great degree of interest and dedication to a successful 2020 election.We spoke to the political party.
ရေကောက်ပွဲလေလာဆောင်ကြည့် EU လုပ်ငန်းအဖွဲ့အကြီးအကဲ Mr. Alexander Graf Lambsdorff ကဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။ဒီသတင်းလွှတ်နေအတူခေတ်သစ်ပိုလန်မှကြီးစီမံကိန်းဒုတိယအကြိမ်နိုင်ငံတကာဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားရောက်ဖို့ရှိတဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ယူဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးတုံသက်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုနားဆင်ရပါမယ်ရှင်။အခုဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာရှင်းနေချက်ဝီလျံဘာကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေတယ်လို့စုံစမ်းစစ်ဆေးသူတို့ချုပ်ကပြောတဲ့အကြောင်းအမေရိကန်သတင်းစာကြီးတွေကဖော်ပြပါတယ်။သမ္မတရဲ့စီယုံရေးဖွဲ့ဟာရွေးကောက်ပွဲမှာအနံ့ရဖို့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းစွပ်စွဲချက်တွေကိုစုံစမ်းထားတဲ့အစီရင်ခံစာပေါ်စာမျက်နှာ၄မျက်နှာပါသုံးသပ်ချက်ကိုတော့ရှင်းနေချက်ကမလ24ရက်နေ့ကထုတ်ပြန်ထားတာပါ။သုံးသပ်ချက်မှာတော့သမ္မတထရန့်ကမှမဟုတ်စီယုံရေးဖွဲ့နဲ့ပတ်သက်သူတွေဟာရုရှားနဲ့ပူးပေါင်းကြံစည်တဲ့ထောက်ထားမျိုးအထူးစုံစမ်းစစ်ဆေးမှုနဲ့အဖွဲ့ကတွေ့ရှိတာမရှိကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဥပဒေချိုးဖောက်ပြီးစွပ်ဖက်ကြောင်းအထူးစုံစမ်းစစ်ဆေးမှုကကောက်ချက်ချထားတာမရှိသလိုရှင်းနေချက်ရဲ့သုံးသပ်ချက်ကသမ္မတအနေနဲ့ပြစ်ကင်းတယ်လို့ဖော်ပြထားတာမျိုးလည်းမရှိပါဘူး။တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့သမ္မတကိုအရေးယူနိုင်လောက်တဲ့အထောက်အထားမတွေ့ရကြောင်းရှင်းနေချက်နဲ့ဒုတိယရှင်းနေချက်ရော့ရိုဇန်စတန်ကိုဆုံးဖြတ်ထားတယ်လို့လည်းဖော်ပြထားပါတယ်။ဒါမှမဟုတ်အထူးစုံစမ်းစစ်ဆေးသူတို့ကတော့စုံစမ်းတဲ့ရှိချက်တွေကိုရှင်းလင်းချက်ကပြည့်ပြည့်စုံစုံမဖော်ပြဘူးလို့ပြောဆိုခဲ့တဲ့အကြောင်း New York Times နဲ့ Washington Post သတင်းစာတွေကဖော်ပြခဲ့တာပါ။ဒီအရေးလုပ်ငန်းကိုနှောက်ယှက်မှုနဲ့ပတ်သက်တဲ့စုံစမ်းတွေ့ရှိချက်တွေဟာစိုးရိမ်စရာကောင်းလောက်တဲ့အဆင့်မှာရှိနေတယ်လို့ပြောဆိုခဲ့ကြောင်းလည်း Washington Post သတင်းစာကဖော်ပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လီယိုဟီရိုဒီကနေ့အင်ပီရိုမှာတွေ့ဆုံကြမှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအကုံသွယ်ရေးဆွေးနွေးမှုသဘောတူညီချက်ရနိုင်ဖို့နှိစက်နေတဲ့လက္ခဏာလို့လေလာသူတွေကသုံးသပ်နေကြပါတယ်။ဒုဝန်ကြီးချုပ်လီယိုဟီဟာပို့ထိုးနေတော့ကတော့အမေရိကန်ကုံသွယ်ရေးအထူးကိုယ်စားလှယ် Robert Lighthizer ဗန်နာယေးဝန်ကြီး Steven Mnuchin တို့နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ကုံသွယ်ရေးဆွေးနွေးမှုတိုးတက်မှုရှိတယ်လို့တရုတ်သမ္မတထရန့်ရောသူ့ရဲ့စီးပွားရေးအကြံပေးတွေကပါပြောနေကြပါတယ်။ April 1ကုန်ကျရင်သဘောတူညီချက်ရမယ်လို့တာဝန်ရှိသူတွေကအရေးအမွေပြောနေကြပါတယ်။ဆွေးနွေးပွဲတွေချော့ချော့မောမောဖြစ်နေတယ်လို့သမ္မတထရန့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒါပေမဲ့မော်တော်ယာဉ်တွေအပေါ်ကောက်ခံမဲ့သွင်းကုန်ခွန်ကိစ္စနဲ့ညာနာပစ္စည်းမူပိုင်ခွင့်ကိစ္စတွေနဲ့ပတ်သက်လို့တော့ဆက်လက်ညှိနှိုင်းနေကြဆဲဖြစ်ပါတယ်။စီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ကုန်တွေအပြန်အလှန်တိုးမြှင့်ကောက်ခံမဲ့ကိစ္စတွေကြောင့်ကုန်သွယ်ရေးသဘောတူညီချက်ရအောင်ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်။
ဝါရှင်တန်ဒီစီရဲ့ကက်သလစ်ခရစ်ယာန်ခန်းချုပ်ဖြစ်ဆီယာရောဝီလ်တန်ဂရီဂိုရီကိုခန့်အပ်လိုက်ကြောင်းပုပ်ယန်မင်းဖရန်စစ်ကဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်ပြည်သူကကက်သလစ်အသင်းတော်ရဲ့ဩဇာရှိဆုံးခန်းချုပ်ဆီယာရောဖြစ်အာဖရိကနော်ဘွားအမေရိကန်နိုင်ငံသားတူကိုပထမဆုံးတာဝန်ပေးလိုက်တာပါ။အသက်82နှစ်အရွယ်ဆီယာရောဂရီဂိုရီဟာအရင်တုန်းကအမေရိကန်တောင်ပိုင်းအတ္လန်တာပြည်နယ်မှာခန်းချုပ်ဆီယာရောဖြစ်16နှစ်ကြာတာဝန်ယူခဲ့ပူပါတယ်။ကက်သလစ်ခရစ်ပြန်ဖုံးတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုရှုပ်တော်ပုံတွေဆက်စုနစ်နဲ့ချီကျုံရတဲ့အတွက်အများအာယုံစိုက်ခံရတဲ့ဝါရှင်တန်ဒီစီကျောင်းတော်ရဲ့အကြီးအကဲတာဝန်ကိုတော့ယဟမတ်ဒေါ်နယ်ဝူရဲထံကနေဆက်ခံခဲ့တာပါ။ယဟမတ်ရူရဲကတော့1988ခုနှစ်ကနေ2006ခုနှစ်အတွင်းပစ်စပတ်မြို့မှာဂိုင်းအုပ်ဆရာတော်ဖြစ်တာဝန်ယူထားစဉ်ရာနဲ့ချီတဲ့ဖုံးတော်ကြီးကကလေးတွေပေါ်လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခဲ့တဲ့လူရက်တွေကိုအကာအကွယ်ပေးခဲ့တဲ့အကြောင်းပစ်ဆယ်ဗီးနီးယားပြည်နယ်ခုံတမာရီဖွဲ့ရဲ့တွေ့ရှိချက်တွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့ထုတ် ပြန်ခဲ့ပြီးနောက်တာဝန်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်သူရင်တာဝန်ယူခဲ့တဲ့ဂိုင်းဟုတ်ဆရာတော်သီအိုရိုမက်ကာရစ်ကတော့ဖုန်းတော်ကြီးဖြစ်တဲ့ကလေးရောလူကြီးတွေကိုပါလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့အပြစ်ရှိကြောင်တွေ့ရှိခဲ့ပြီးနောက်ပုံရံမီးကယဟန်အဖြစ်ကနေယူသိမ်းထားတာပါဝါရှင်တန်ကျောင်းတော်ရဲ့အကြီးအကဲဖြစ်လာတဲ့ဆရာတော်ဂရီဂိုရီကတော့ကက်သလစ်ဘုန်းတော်ကြီးရဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုလုံးဝသိခံမှာမဟုတ်တဲ့ကြောင်း2002ခုနှစ်ကအမေရိကန်ကက်သလစ်ဂိုင်းဟုတ်ဆရာတော်ရဲ့ညီလာခံအတွင်းမှာပြောဆိုထားပါတယ်
မလဇာနုံကပြကြခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုက်လေယာဉ်မှုတွေဟာလေယာဉ်အောက်ကိုထိုးဆင်းမသွားအောင်လို့ဘိုးအင်းကုမ္ပဏီကလိုက်နာဖို့အကြံပြုထားတဲ့အချက်တွေအားလုံးကိုလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လေယာဉ်ပြကြမှုနဲ့ပတ်သက်တဲ့ကနဦးစုံစမ်းမှုအစီရင်ခံစာမှာပြောထားပါတယ်။လေယာဉ်ဟာအောက်ကိုခေါင်းဆိုင်ပြီးအချိန်ချင်းထိုးကျသွားခဲ့တာကိုလေယာဉ်မှုတွေကထိန်းနိုင်ဖို့လှုပ်တဲ့နည်းလမ်းတွေအတိုင်းလုပ်ခဲ့တယ်လို့အီသီယိုးပီးယားအစိုးရကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ပြကြခဲ့တဲ့ Boeing 737 MAX 8 အမျိုးအစားလေယာဉ်ကနေရရှိတဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေတဲကအချက်လက်တွေကိုအခြေခံပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။လေယာဉ်မှုတွေကအတက်နိုင်ဆုံးစူးစမ်းခဲ့ပေမဲ့လေယာဉ်ပြန့်ပကျအောင်မထိန်းနိုင်ခဲ့ဘူးလို့အီသီယိုးပီးယားတည်ယူပို့ဆောင်ရေးဝန်ကြီးဂျက်ခ်မာဝစ်မာဂတ်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကနဦးအစီအစဉ်နဲ့အစီရင်ခံစာနဲ့ပတ်သက်လို့ Boeing ကုမ္ပဏီကတော့အမှတ်ချက်တစ်စုံတရာပေးခြင်းမရှိသေးပါဘူး။လေယာဉ်ပြန့်ကျမှုကြောင့်လေယာဉ်ပေါ်ပါသွားသူ158ယောက်လုံးသေဆုံးခဲ့ပါတယ်။ Boeing ရဲ့737 MAX အမျိုးအစားလေယာဉ်တွေပြန်တန်းနေစဉ်ဆက်ရက်မသွားအောင်ကာကွယ်ပေးနိုင်တဲ့ MCAS ဆိုတဲ့ software ကိုစုံစမ်းစစ်ဆေးသူတွေကအဓိကထားစစ်ဆေးနေကြတာပါလေယာဉ်တွေခမမတ်ပြန်တက်တဲ့အခါမှာလေယာဉ်ဆက်ရက်သွားတတ်တာမို့လေယာဉ်အောက်ကိုထိုးစင်တာနဲ့ဦးခေါင်းပိုင်းမှာရှိတဲ့ sensor က MCAS software ကိုဆက်ရက်မသွားအောင်ကာကွယ်ဖို့လှမ်းအသိပေးတာဖြစ်ပါတယ်ဒါကြောင့် MCAS software စနစ်ကောင်းကောင်းအလုပ်လုပ်မလုပ်ဆိုတာကိုအာရုံစိုက်ပြီးတော့စစ်ဆေးနေကြပါတယ်
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှပြီးခဲ့တဲ့လတဲ့လူတွေဆုလိုက်ပြုံးလိုက်ထိခိုက်သေဆုံးတဲ့အထိပြစ်ခတ်မှုကျွလွန်သူဖြစ်ဖမ်းဆီးထားသူကိုလူသတ်မှုဆွဲချက်ပေါင်း90နဲ့တရားစွဲဆိုအရေးယူမှာဖြစ်ပါတယ်။လူပြည်မျိုးသားရေးဝါဒီဖြစ်သူကိုသူကြီးညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်ထားရန်ကိုတော့ Christchurch မြို့မှာတောက်ကြံနဲ့ရုံထုတ်တဲ့အခါလူသတ်ဖို့ကြံစည်မှု39မှုနဲ့တရားစွဲမှာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။အော့ကလန်မြို့ကအစ်မမြေလူညိုရေးစနစ်နဲ့အချင်းထောင်တွင်းကနေဗီဒီယိုကဆင်ရုံထုတ်မှာဖြစ်ပါတယ်။တောက်ကြံနဲ့ရုံချိန်မှာတော့သူ့အနေနဲ့အပြစ်ရှိမရှိရှောက်လဲချက်ပေးဖို့တော့မလိုသေးပါဘူး။မလ15ရက်နေ့တုန်းကအန်နူအာနဲ့လင်းဝပ်ပလီတွေမှာချိန်မိုးရယ်ဖယ်တွေတုံးပြီးတက်ခိုက်မှုတွေအစိုးရမှာတော့သူ့ကိုလူသတ်မှုဆွဲချက်တစ်ခုနဲ့သာတရားစွဲထားတာပါ။ဆူလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့ပြီးရပိုင်းကျင်မှာပဲနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာရင်ကခန်းစားချက်အပြည့်နဲ့မင်းငွန်းပြောရမှာတော့တနတ်သမားရဲ့အမည်ကိုတော့ခေါ်ဝေါ်သုံးဆွဲတာမျိုးမလုပ်ကြဘူးလွတ်တော်ကိုယ်စားလေးကိုတိုက်တွန်းခဲ့ပါတယ်တက်ခိုက်မှုမတန်ခင်9မိနစ်လောက်ကြာမှာတနတ်သမားပြဖို့ခဲ့တဲ့စာမျက်နှာ84မျက်နှာရှိတဲ့လူပြည်မျိုးသားရေးဝါဒကြီးညာစာတမ်းတစ်စောင်ကိုလက်ခံရရှိတဲ့လူပေါင်း30ကျော်မှာတော့ဝန်ကြီးချုပ်ကိုယ်တိုင်ပါဝင်ကြောင်းလည်းပြောဆိုခဲ့တာပါ
လူမှုကွန်ရက် website တွေပေါ်မှာအကြမ်းဖက်မှုနဲ့ဆိုင်တဲ့ရုပ်ပုံဗီဒီယိုတွေကိုမြ мян ဆန်းဆန်းမဖယ်ရှားရင်အဲ့ဒီလူမှုကွန်ရက်ကုမ္ပဏီတွေကိုရာဇဝတ်မှုနဲ့အရေးယူမဲ့ဥပဒေသစ်ကိုဩစတြေးလျပါလီမန်ကအတည်ပြုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်တဲ့ဥပဒေသစ်အရအကြမ်းဖက်လုပ်ရက်တွေကိုပြသတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်ပေါ်ကနေအ мян ဆုံးဖယ်ရှားမပေးရင်အဲ့ဒီကုမ္ပဏီအနေနဲ့တစ်နှစ်ပတ်လုံးတစ်ကဘာလုံးကရရှိတဲ့ဝင်ငွေရဲ့10%ခန့်နှုန်းဒဏ်ကြေးဆောင်ရမှာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိတွေလည်းထောင်ဒဏ်3နှစ်အထိကြားခံရမှာဖြစ်ပါတယ်။ဆက်ဆုပ်ဖွဲ့အကြမ်းဖက်မှုတွေလို့သတ်မှတ်ထားတဲ့အထက်မှာတပ်ဖြတ်မှုအကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုနဲ့မတင်းကျပ်မှုတို့ပါဝင်ပါတယ်။ဩစတြေးလျနိုင်ငံသားBrandon Tarrant ဟာမလ15ရက်နေ့တုန်းကဒီ New Zealand နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှလူပေါင်း90သေဆုံးတဲ့အထိပြစ်ခတ်ခဲ့တာကို Facebook လူမှုကွန်ရက်ပေါ်မှာတိုက်ရိုက်ပြသခဲ့ပြီးတဲ့နောက်မှာဒီဥပဒေချမ်းကို Australia Parliament မှာရေးဆွဲမဲခွဲခဲ့တာဖြစ်ပါတယ်။တနက်သမားကိုမှတပ်ထားတဲ့ကင်မရာကနေရိုက်ကူးပြသတဲ့ဗီဒီယိုကို Facebook ပေါ်မှာလူတော်တော်များများမျှဝေကြေရှုခဲ့ကြပြီးချိန်လောက်မှဖယ်ရှားခဲ့တာပါ။တိုက်ခိုက်မှုဖြစ်ခဲ့ပြီး24နာရီအတွင်းမှာမျှဝေထားတဲ့တိုက်ခိုက်မှုဗီဒီယိုတက်တန်းခွဲကိုဖယ်ရှားခဲ့တယ်လို့Facebook ကုမ္ပဏီကပြောပါတယ်
။ဗနိုင်းလုပ်ငန်းတွေမှာမမှန်မကန်ဆောင်ရွက်မှုဆွဲချက်တည်တည်နဲ့ Nissan ကားလုပ်ငန်း GK ဟောင်းကာလစ်ကွန်ကိုဂျပန်နိုင်ငံမှာထပ်မံဖန်ဆီးလိုက်ပါတယ်။နစ္စန်ကုမ္ပဏီပိုင်းငွေ9000ကိုကိုရီးယားကသုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုစည်းတယောက်ထံလွှဲပြောင်းခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်ပေါ်ခြေခံပြီးတိုကျိုမြို့တော်ကတက်ခတ်မှာဖန်ဆီးလိုက်တဲ့အကြောင်းအစိုးရရှင်းလင်းရေးကပြောပါတယ်။တဲ့65နှစ်ရှိဖြစ်တဲ့နစ္စန်ကုမ္ပဏီဟုတ်ခါဟောင်းဟာဒေါ်လာ82တန်းရောကြီးပြည့်တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့ပါကြမမှန်မကန်လိမ့်လဲဖော်ပြခဲ့မှုနဲ့ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲပထမဆုံးအကြိမ်အဖမ်းခံခဲ့ရတာပါသူကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုတွေမှာအရှုံးပေါ်ခဲ့တဲ့ဒေါ်လာ16တန်းကိုကုမ္ပဏီရဲ့စီးရင်နဲ့လွှဲပြောင်းခဲ့တဲ့ဆွဆွဲချက်ပါဝင်ယုံကြည်မှုဖောက်ပြမှုဆွဆွဲချက်တွေနဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲနှစ်ကြိမ်အဖမ်းခံခဲ့ရတာလည်းဖြစ်ပါတယ်
American ပြည်ထောင်စုဝါရှင်တန်မြို့တော်ရဲ့အထင်ကရချယ်ရီပန်းပွဲတော်ကိုပြည်ရင်းပြည်ပကနေလာရောက်ကြည့်နေကြပါတယ်။ပတိုမက်မြင့်ဖြတ်စည်းရာမြို့တော်တွေကမြစ်ကမ်းပတ်လည်တိုက်တော်ပေးစင်တစ်လျှောက်စိုက်ထားတဲ့ချယ်ရီပန်းပင်ထောင်တဲ့ချီဟာအခုလိုຫນွေဦးပေါက်ချိန်ရောက်တိုင်းပင်လုံးချွတ်ပွင့်တာကိုအဝေးကနေတော့မှမြင်ရပါတယ်။ရေမျက်နှာပြင်မြင့်တက်လာမှုကြောင့်19ဧကအကျယ်ရှိတဲ့တိုက်တော်ပေးစင်ကမ်းနားပတ်လည်မှာစိုက်ထားတဲ့ချယ်ရီပင်တော်တော်များများရေထဲရောက်ကုန်တာမို့အပင်တွေနာလူတွေသွားနိုင်ဖို့ခက်ခဲကုန်တယ်လို့အမျိုးသားပန်းဥယျာဉ်ဌာနအကြီးအကဲကပြောပါတယ်။တချို့ချယ်ရီပန်းပင်တွေဆိုရင်အမြင့်တွေကိုတော့မြင်နေရပါတယ်။ဒီနေ့ကိုရေနှခါတက်တိုင်းမှာမြစ်ကမ်းမှာရေကြီးတာကြောင့်ကမ်းနားမှာစိုက်ထားတဲ့ချယ်ရီပင်တွေရဲ့တက်တန်းတိုကုန်မဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။ဂျပန်နိုင်ငံကချစ်ကြည်ရဲ့အနေနဲ့ပေးတဲ့ချယ်ရီပင်ပေါင်း3000ကိုတိုက်တော်ဘေးစင်ကမ်းနားပတ်လည်မှာ1912ခုနှစ်ထဲကစိုက်ပျိုးခဲ့တာပါ။ချယ်ရီပန်းပင်တွေပွင့်ချိန်မှာလာရောက်ကြည့်သူတက်တန်းခွဲကနေ3တန်းထိရှိတယ်လို့အမျိုးသားပန်းဥယျာဉ်ဌာနကခန့်မှန်းထားပါတယ်ရှင်။
ကြံသာပရိနိညာပိုင်းထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပြီးကြပါမယ်2015ခုနှစ်မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ဆိုင်ရာဥရောပသမဂ္ဂ EU လုပ်ငန်းအဖွဲ့ရဲ့အကြံပြုချက်တွေကိုယူပြီးလာမယ့်2020ရွေးကောက်ပွဲအတွက်အကောင်းဆုံးအသုံးချလိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးလုပ်ငန်းအဖွဲ့အကြီးအကဲကပြောပါတယ်လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုအချိန်အလုံလောက်ကျန်သေးတာကြောင့်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လုပ်သွားဖို့လဲဒီကနေ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲလေးလာစောင့်ကြည့်ရေး EU လုပ်ငန်းအဖွဲ့အကြီးအကဲကတိုက်တွန်းသွားပါတယ်ကိုရိုင်းတော်ရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
2015ခုနှစ်မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးဆိုင်ရာဥရောပသမဂ္ဂ EU လုပ်ငန်းအဖွဲ့ဟာမြန်မာနိုင်ငံအတွင်းသူတို့အဖွဲ့ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲဖော်ဆောင်မှုအခြေအနေဘယ်လိုရှိနေတယ်လဲဆိုတာလေးလာဆန်းစစ်ဖို့အတွက်မတ်လ14ရက်နေ့ကနေဧပြီလ9ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာလွှတ်တော်နှစ်ရက်စလုံးကအကြီးအကဲတာဝန်ရှိသူတွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်နောက်နိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လမ်းမဲ့ရွေးကောက်ပွဲမတိုင်ခင်ကြိုတင်ပြင်ဆင်မှုတွေကိုလုပ်သွားနိုင်ဖို့အကြံပြုဆွေးနွေးခဲ့တဲ့အကြောင်းဒီလုပ်ငန်းအဖွဲ့ရဲ့အကြီးအကဲဥရောပပါလီမန်ဒုတိယဥက္ကဋ္ဌမစ္စတာအလက်ဇန်ဒါဂရက်ဖ်လန်ဒော့ဖ်ကပြောပါရယ
်လာမယ့်2020ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်မှုအတွက်တကယ်ကိုစိတ်ရထက်သန်စွာနဲ့အာယုံဆိုင်လှုပ်ဆောင်နေတာကိုကျွန်တော်တွေ့ရပါတယ်နိုင်ငံရေးပါတီတွေနဲ့ရောရွေးကောက်ပွဲကော်မရှင်ရောလွှတ်တော်နဲ့ပါကျွန်တော်စကားပြောပြခဲ့ပါတယ်အားလုံးကဒီရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်မှုအတွက်လိုလားကြတယ်ဆိုတာကျွန်တော်ယုံကြည်ပါတယ
်လာမယ့်2020ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လူအများယုံကြည်စိတ်ချရတဲ့ကော်မရှင်တစ်ရက်ဖြစ်လာအောင်လုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့အထူးသဖြင့်ဒီမဲဆန္ဒရှင်မှတ်ပုံတင်စာရင်းကောက်ယူမှုတွေကြိုတင်မဲပေးမှုမဲဆွယ်စည်းရုံးမှုရွေးကောက်ပွဲအငင်းပွားမှုနောက်မဲစင်းရင်ထုတ်ပြန်မှုစတာတွေမှာပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်သွားဖို့အတွက်တိုက်တွန်းထားသလိုလွှတ်တော်အနေနဲ့လည်းရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းတာတွေကိုလုပ်သွားဖို့အကြံပြုခဲ့တဲ့အကြောင်းသူကပြောပါတယ်တချိန်တည်းမှာလည်းဒီလက်ရှိလွှတ်တော်အကျွဲမှာအမျိုးသမီးပါဝင်မှုအားနည်းနေရာကိုထောက်ပြပြီးတော့နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေပိုးပြီးတော့ထွက်ပေါ်လာအောင်အားပေးဆောင်ရွက်ဖို့ကိုလည်းအကြံပြုခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့လာမယ့်ရွေးကောက်ပွဲမတိုင်ခင်အချိန်16လကျန်နေသေးတယ်လို့ဒါဟာလုံလောက်တဲ့အချိန်တစ်ခုဖြစ်လို့အကျိုးရှိရှိအသုံးချစေချင်တယ်လို့ Mr. Landorf ကပြောပါတယ
် So to answer your question in one
မြန်မာနိုင်ငံအနေနဲ့အချိန်ကိုအကျိုးရှိရှိအသုံးချဖို့လိုပါတယ်လိုအပ်တဲ့အသုံးစရိတ်နဲ့လူအရင်းမြစ်တွေသုံးစွဲနိုင်အောင်အားဆိုင်ဆောင်ရွက်ရပါလိမ့်မယ်။သတင်းချက်လက်တွေကိုထိထိရောက်ရောက်မျှဝေပေးရပါလိမ့်မယ်။ဒါကတော့အရေးကြီးဆုံးဆောင်ရွက်ရမယ့်အချက်၃ချက်လို့ယုံကြည်ပါတယ
်။2015ရွေးကောက်ပွဲလေးလာစောင့်ကြည့်နောက်ဆက်တွဲလုပ်ငန်းစဉ်အနေနဲ့မြန်မာနိုင်ငံကလာရောက်တဲ့သူတို့အဖွဲ့ရဲ့ခီးစဉ်မကြခင်ပြီးဆုံးတော့မှာဖြစ်ပေမဲ့လည်း EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံအတွက်ပေးနေတဲ့ဒီရွေးကောက်ပွဲဆိုင်ရာအထောက်ပံ့တွေကိုဆက်ပြီးတော့ပေးရသွားမှာဖြစ်တယ်လို့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေကအကူအညီတွေတောင်းခံလာရင်လည်းပေးရသွားမှာဖြစ်တယ်လို့ Mr. Landorf ကပြောဆိုသွားပါတယ်။
မခင်ဖြူထွေပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ဘူးတိရောင်မြို့နယ်ဆိုင်းတင်တောင်တန်းအနီးတစ်ဝိုက်မှာအစိုးရတပ်မတော်ကလေကြောင်းကနေပစ်ခတ်မှုကြောင့်မနေ့ကဒေသခံ9ဦးထပ်မံတေဆုံးပြီး73ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ထိခိုက်ဒဏ်ရာရသူတွေကိုဘူးတိရောင်စေယုံကိုပို့ဆောင်ထားပြီးတော့ ICRC နိုင်ငံတကာကြက်ချီနေအဖွဲ့ကတွားရောက်ကူညီပေးနေပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းဝင်ကသတင်းပေးပို့ထားပါတယ်ရှင
်မနေ့ကဧပြီလ3ရက်နေ့ကလေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်ဘူးတိရောင်မြို့နယ်ဆိုင်းတင်တောင်လမ်းကဒေသခံဝါခုတ်လုပ်သားတချို့တေကြီထိခိုက်ဒဏ်ရာရရှိတယ်လို့ရှိခဲ့တယ်လို့အနီးနားရွာတရက်ပြင်းကျေးရွာသားတို့ကအခုလိုပြောပါတယ်
ဟုတ်တယ်လေလက်ပြတာဒီရက်လူတွေကြည့်တယ်ဒီလူတွေသူဒီအောင်စီးရမှာတချို့ရောက်နေကြတယ်ဒီရက်လူတွေလက်ရှိတယ်နေနဲ့ပိုက်တာနေနဲ့ပြတာဝါရောဒီရှင်းကြည့်ဟောပေါ်တော့ဒီကျွန်တော်စိုင်းတဲ့ရှားလာမှာပေါ့ဒီခုဒီရက်လူတွေကလူပေါ်ရနေဝါခောက်တဲ့လူတွေ
အခုပြစ်ခတ်ခံရတဲ့နေရာနီးဝန်းကျင်ဟာမွတ်စလင်ကျေးရွာတွေရှိတဲ့နေရာဖြစ်ပြီးလက်ရှိထိခိုက်ဒဏ်ရာရရှိတဲ့လူနာများပြားကတော့ဗုဒ္ဓတောင်စေယုံမှာစေကူတတ်မှုခံယူနေကြရပါတယ်ဒီမင်းရဲ့စေယုံကိုကုတန်သွားရောက်ခဲ့ပြီးလူနာတွေကိုကြည့်ရှုခဲ့တဲ့ဗုဒ္ဓတော်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကသူတွေ့ရှိခဲ့ရတဲ့အခြေအနေကိုခုလူပြောပါရယ
်ဗုဒ္ဓတော်စေယုံကိုသွားတာဗုဒ္ဓတော်စေယုံမှာညနေကအဲ့ဒီဒဏ်ရာနဲ့လူနာ6ယောက်ရောက်တယ်လို့ပြောတယ်ဥမင်းရဲ့ဘက်မှာ4ယောက်7ယောက်လူနာ7ယောက်ကိုတွေ့ခဲ့တယ်အင်းဒီမှုကအဲ့ဒီစေယုံမှာပဲအဲ့ဒီအရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုနဲ့တွေ့ရိုင်းမှုနာမည်ကကြည်ရမယ်ရိုင်းမှုကိုကြိုးကြောက်မေးကြည့်တော့သူတို့ရောကိုညစင်နာရီစင်နာရီလောက်မှာလည်းရောက်ငံနဲ့လာတာပေါ့အဲ့ဒီရောက်ဆုံးလိုက်လို့ပြောပြီးရင်သူတို့ရောနဲ့ဒီတက်အဲ့ဒီစင်းလို့ရောမှလည်းတယောက်ဆုံးတယ်ဒီပြူချောင်းရောမှနှစ်ယောက်ဆုံးတယ်အဲ့လိုပြောတယ်အလောက်တွေပါတယ်တော့ဆင်းမမြောက်ဘူးအဲ့သူတိတာ၅ယောက်တိတယ်သူကအတိအကျပြီးပြီးရောပြောတာအဲ့
အခုလို့သေဆုံးထိခိုက်ဒဏ်ရာရတဲ့အထိဖြစ်ခဲ့တာဟာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်တာအကြောင်းဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့ဒီလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးတမတော်သတင်းမှထုတ်ပြန်ရေးအဖွဲ့ကိုဆက်တယ်မေးမြန်းရမှာ၎င်းတို့အနေနဲ့မသိရှိသေးဘူးလို့အဖွဲ့ရဲ့တွေ့ဖက်တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကခုလိုပြောပါရတယ်
အဲ့ဖုံလိုလေးကတော့ကျွန်တော်တို့ကထိတွေ့မှုဖြစ်တယ်လို့ကျွန်တော်လည်းအကြမ်းမျိုးရှိသေးတယ်အဲ့ဒီအကောင်ကကျွန်တော်လည်းအသေးစိတ်မတည်သေးဘူးဗျာနော်အသေးစိတ်ကတော့ကျွန်တော်ပြန်ပြောပြပါမယ်
တန်ရာရသူတွေကိုကူညီပေးနိုင်ဖို့ ICRC နိုင်ငံတကာကြက်ချင်တဲ့အဖွဲ့ကလည်းဘူးတိတောင်စေယုံကိုတွားရောက်ခဲ့ပြီးအဲ့ဒီမှာတချို့ကရေးပေါ်ခွဲစိတ်ကူတာဖို့လူနေတယ်လို့ICRC မြန်မာဌာနအကြီးအကဲစတီဖင်စကလီယန်ကဒါရိုက်တာသတင်းဌာနကိုပြောဆိုပါတယ်လူအရင်စစ်တွေစေယုံကိုပို့ဆောင်တာပါဝင်စေဝါနဲ့အခြားကူညီတွေပေးနိုင်ဖို့ ICRC နဲ့မြန်မာနိုင်ငံကြက်ချင်နေတဲ့တို့ကအခြေအနေတွေကိုအနည်းကစောင့်ကြည့်နေတယ်လို့သူကပြောပါတယ်လက်ရှိရပိုင်းတွင်းမှာဘူးတိတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ရှိနေတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာသိန်းကန်းရှိတဲ့ရိုဟင်ဂျာမူဆလင်တွေအလုံးရင်းနယ်စပ်ဖြတ်ကျော်ထွက်ပြေးရတဲ့အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းစစ်တိုက်ဆူသလိုပဲအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခြေအနေကတော့အတော်ရှုပ်ထွေးနေပါတယ်။မလကုံနဲ့ဧပြီလ၃ရက်နေ့တွင်မှာစံကူးထောင်ကြေးရွာအုပ်စုနဲ့စပရာကြေးရွာဘက်ကိုတပ်မတော်ကနေလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်နေမှုကြောင့်အနီးနားဝန်းကျင်20ရွာကရွာသားတွေဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါတယ်။တိုက်ပွဲတွေကြောင့်ဗူရီတောင်ကြောက်တော်မင်းပြမြောက်ဥယတိတောင်ပုံနေကျုံမြို့နယ်တွေဘက်မှာစစ်ဘေးရှောင်ဥယျာဉ်26,000ကျော်ရှိနေတယ်လို့စည်ရင်ကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးသာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကွင်သတင်းပေးပို့ထားတာပါ VOA ကအခုထုတ်လွှင့်နေတဲ့ Radio Season ကို VOA Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ပိုလမတ်စ်လိုရည်ညွှန်းတဲ့ခပတ်တကွင်းလန်ဒစင်စီမံကိန်းဒုတိယအကြိမ်နိုင်ငံတကာဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားရောက်ဖို့ရှိနေပါတယ်။တရုတ်နိုင်ငံဦးဆောင်တဲ့ဒီစီမံကိန်းမှာမြန်မာနိုင်ငံပါဝင်ဖို့ဆိုရင်မြန်မာနိုင်ငံတိုင်းသားဒေသတွေမှာငြိမ်းချမ်းတည်ငြိမ်မှုရှိဖို့လိုသလိုဒီအတွက်ဗဟိုအစိုးရနဲ့ပြည်နယ်တွေအကြားနိုင်ငံရေးအရာတာဒူညီမျှမှုတည်ဆောက်ဖို့ကနဦးလိုအပ်မယ်လို့နိုင်ငံရေးလှိလာသူတချို့ကရှုမြင်ပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတော်ကုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ဟာအေပီလာကုံတရုတ်နိုင်ငံပေကျင်းမြို့မှာလုပ်မဲ့ OBOR ပိုလမစီမံကိန်းစီဝိုင်းဖိုရမ်ကိုသွားဖို့ရှိပြီးအဲ့ဒီမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်လို့ရမယ့်စီဝိုင်းစီမံကိန်းကြီးတွေကိုဆွေးနွေးကြဖို့ရှိပါတယ်။တရုတ်ကမြန်မာပြည်တွင်းမှာရန်သားထားတဲ့သူ့ရဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအဲ့ဒီဖိုရမ်မှာဆွေးနွေးသွားဖို့လည်းရှိနေရဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။ပိုလမတ်တဲ့စီမံကိန်းအရဆိုရင်တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ထားတဲ့ကုန်သွယ်ရေးလမ်းကြောင်းရှိသလိုမြန်မာပြည်တွင်းကိုဖြတ်ပြီး Kumin, Mandali, Chapune, Yangongu, Sadwame, Lanyangule, Agone, Pobule, Siniaba, Tikonwe Lanyama, Shakai Dedane, Shamiao, Pawini Dalu, Kachin Pinega, Goya, Lanjangwe, Chacha, Pinie, Dwa, Eddie Didama, Yellow, Nyanya, Yabune, Nangae, Nilane, Pishabu, Yiji Yellow, Nangae, Lila Druiga, Dondabare, Ne, Nenge Dema, Ubioa, Agone, Pomelo, Soin, Nangae, Tadu Nimia, Shibu, Diga Jajang, Kachin Muda, Congra Party, KNC, Okata, Dada M. Conlaga, Piovade.
အဒီကအဖြေကနိုင်ငံရေးရလာအဖြေဖြစ်တယ်နိုင်ငံတော်သွားအနေနဲ့ကျွန်တော်တို့နိုင်ငံပုံစံတူတူတမှုကိုတကယ်ကြီးစောက်လို့ရဆိုရင်တော့နိုင်ငံအဖြေလည်းမှုကိုဦးစားပေးပြီးတော့မှတိဆောက်မှရမယ်မြန်မာတပ်မတော်ရဲ့ဆာဗာလုတ်ထားတဲ့အနေအထားနဲ့ရအောင်ဆောင်ရွက်မယ်ဆိုရင်တော့ဒိတ်ဆိုဒီတိုင်းလို့ကျွန်တော်မြင်တယ်တနည်းဒီတစ်ချိန်မှာအကြီးကြီးရယ်မိုင်းခွဲတာတွေတိခတ်မှုတွေထွက်လာရင်
နှစ်ထောင်စက္ကွန်တရုတ်ပေကျင်းမှာလုပ်တဲ့ပထမအကြိမ်ပိုလမတ်ဖိုရန်ကိုလည်းနိုင်ငံတော်အတိုင်းခံဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံကဖွဲ့တဲ့ OBOR အကောင့်နဲ့ဖော်ဆောင်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်အခုသူ့ရဲ့အီဘီလာခီးစင်မှာချီမင်းတဲ့အထက်လျှက်စစ်နဲ့လမ်းမဆက်သွယ်ရေးလဲရာစရိတ်နေပဲ၃ခုကိုမြန်မာဘက်ကအဆိုပြုဖို့ရှိပါတယ်ဒါပေမဲ့ဒီပိုဂရမ် ကိုစက်သွဲမဲ့ရောင်းတခုလမ်းကြောင်းတခုလိုလည်းပြောလို့ရနိုင်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီစီးပွားရေးစီမံကိန်းမှာပါဝင်လူကြောင်းတမရဟောင်းဦးထင်ကျော်ရဲ့2019ခုပြည်ချစ်ကြည်ခီးစဉ်မှာထုတ်ပေါ်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့လက်ရှိပြည်တွင်းပြည်ပခါရီ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြီးတင်းရှောင်သွားရေရွှေရင်ကြားမွတ်စလင်တွေရဲ့အရေးကိစ္စရေးနဲ့ပတ်သက်ပြီးအနောက်အုပ်စုနဲ့ဆက်ဆံရေးအစ်ဆက်နေတဲ့အချိန်မှာတရုတ်နဲ့နီနီကက်ကက်ဆက်ဆံဖို့တရုတ်ရဲ့ ဒါပေမဲ့လေဖော်ထုတ်ရေးယူဖို့ကြံနေသေးတဲ့အကျင့်ပြတ်ချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြတ်ချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ဖော်ထုတ်ရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ည10:00နာရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-
လာမယ့်စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးနားဆင်ကြရမယ့်သတင်းလွှမ်းမှာတော့ထိုင်းနိုင်ငံမှာတကြံကာလနီးလာတာနဲ့အမျှမြို့အသီးသီးမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေသက်ဆိုင်ရာသူတို့နေအိမ်တွေကိုပြန်လည်ရှိသလိုမြမရွှေပြောင်းအလုပ်သမားတွေလည်းနေရက်မြမပြည်ဘက်ကိုအစုပြုံလိုက်ပြန်လည်ရှိပါတယ်။ထိုင်းနိုင်ငံစူရဌာနီဘက်ကနေမြမနေဆက်မဲဆောက်ကိုပြန်လာတဲ့ကားတစ်စင်းမှာပစ္စည်းနဲ့လူအစမတန်တင်ဆောင်လာတာကြောင့်မြမခီးတော်ရီအသက်ရှူချက်ပြီးတော့တချို့ကိုဆေးရုံကိုပို့ထားရပါတယ်။ထိုင်းချီဆိုင်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဧပြီလ3ရက်နေ့ညပိုင်းကထိုင်းနိုင်ငံတောင်ပိုင်းစူရထာနီကနေထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဗန်ကားနဲ့စီးလုံးကားဆင်းလာကြတဲ့မြန်မာနိုင်ငံသား12ဦးဟာည8နာရီကျော်အချိန်ထိုင်းနာခရိုင်အမှတ်149အဝေးပြေးလမ်းမအရောက်မှာကားပေါ်မှာအသက်ရှူချက်ပြီးသတိမေးတာတွေကိုကြုံခဲ့ရတာပါ။ကားနောက်ခန်းကအော်ဟစ်တန်တွေကြောင့်ကားသမားကကားရက်ပြီးကားတကားဖွင့်ပေးလိုက်တဲ့အခါမှာတော့ကားပေါ်မှာလိုက်ပါလာကြတဲ့သူတချို့ဟာသတိမေးမျောနေကြပြီးတချို့ကလည်းစီးတွေထွက်ကြတာအသက်ရှူကျက်နေတာမောနေတာတွေကိုတွေ့ရတဲ့အတွက်ကားမောင်းသမားဟာအရေးပေါ်ခေါ်ဆိုလို့ရတဲ့ဖုန်းနံပါတ် 1669 ကိုအရေးပေါ်အကြောင်းကြားခဲ့တဲ့အတွက်လူမှုရေးအဖွဲ့တွေနဲ့စေယုံကားတွေရောက်လာပြီးကူညီပေးခဲ့ကြပါတယ်။ဖြစ်စဉ်နဲ့ပတ်သက်လို့ထိုင်းနိုင်ငံသားကားမောင်းသမားပကိုင်ထုံဖိကျစ်ကအခုလိုပြောပြခဲ့ပါတယ်။ဘင်ကားတစ်စီးလုံးမှာလူ12ဦးနဲ့ပစ္စည်းအတော်များများပါလာပြီးကားနောက်ခန်းကိုကြည့်လို့မရအောင်ပစ္စည်းတွေကပြည့်နေတယ်လို့ဆိုပါတယ်။ကားမောင်းနေရင်းနဲ့ကမှကားနောက်ခန်းကအတန်နေကြားလာကြောင်းကားကိုရက်ပြီးတကားဖွင့်ကြည့်လိုက်တဲ့အခါမှာတော့သတိမနေတဲ့သူတွေကိုတွေ့ရကြောင်းဒီအတွက်အရေးပေါ်ကားတွေကိုခေါ်ပြီးစေးရုံကိုပို့ခဲ့ရတယ်လို့ဆိုပါတယ်။မြန်မာလူသမားတွေဟာနေရက်ပြန်ကြမဲ့အလုသမားတွေဖြစ်ကြတယ်လို့လဲဆိုပါတယ်။မြမလုသမားတွေတဲကအသက်54နှစ်အရွယ်ဒေါ်ချိုချိုဆိုတဲ့အမျိုးသမီးကြီးတဦးကတော့သတိပြန်မလည်လာတဲ့အတွက်အရေးပေါ်ကုသဆောင်ကိုပို့ထားရဆဲဖြစ်ပါတယ်။ကာမောင်သမားထိုင်းနိုင်ငံသားကတော့ပြည်တော်ပြန်အလုသမားတွေဟာပါလာတဲ့ပစ္စည်းတွေကိုဝင်နဲ့မဆက်အောင်ကားအတွင်းမှာဖိသိပ်ပြီးတင်လာခဲ့ကြတယ်လို့ဆိုပါတယ်။ခေါင်းမိုးပေါ်မှာပိတ်ပြီးတင်လာတဲ့အထုပ်တွေကြောင့်လေအေးဆက်အေယာကွန်စနစ်အပေါက်ကိုပါပိတ်မိထားသလိုဖြစ်ပြီးကားအတွင်းမှာလေရှူရတာခက်ခဲလာတာသတိမေ့ကုန်ကြတာတွေဖြစ်လာတယ်လို့ဆိုပါတယ်။ကားသမားကိုအော်ဟစ်အကူအညီတောင်းတာကိုကားသမားကမကြားခဲ့ဘူးဆိုရင်တော့နောက်မိနစ်အနည်းငယ်မှအဲ့ဒီလူတွေဟာအသက်ရှူချက်ပြီးအသက်သေဆုံးသွားနိုင်တဲ့အထိဖြစ်နိုင်တယ်ဆိုပြီးစေယုံကတာဝန်ရှိသူတွေကပြောဆိုကြတယ်လို့လည်းသူကဆိုပါတယ်။မြန်မာရှေ့ပြောင်းလို့သမားအတော်များများဟာနေရက်ပြန်တဲ့အခါမှာအခုလိုမျိုးပစ္စည်းတွေကိုအများပြားတယ်လာကြပြီးတရားဝင်လမ်းကြောင်းကနေမပြန်ကြပဲတရားမဝင်တဲ့နေဆက်ထပ်ပေါက်တွေဖြစ်တဲ့လေဂိတ်တွေကနေပြန်ကြတာများပါတယ်ဒီအပိုင်းမှာတော့အဖမ်းစည်းတွေကလည်းများနေတာပါကြည်ဝင်ခွင့်အပိတ်မခံရအောင်တရားဝင်လမ်းကြောင်းတွေကသာပြန်တင်တယ်ဆိုပြီးအလို့သမားရဲ့လှုပ်ရှားဆောင်ရွက်နေသူဦးမိုးကျော်ကလည်းဆိုပါတယ
်ဟိုလက်မှတ်တွေကိန်းဆောင်ထားပြီးတရားဝင်လမ်းကြောင်းကမပြန်တဲ့အတွက်ဖမ်းစည်းစစ်ဆေးပြီးတော့ခံရပြီဆိုလို့ရှိရင် black list သွန်ပါတယ်၄နှစ်နှစ်နှစ်အစတစ်ဖြစ်ပြန်ပြီးထိုင်းနိုင်ငံထဲမှာအလုပ်လုပ်ကြွက်ပြန်လဲရှောက်ထားကြွက်အဲ့ဒါအလုပ်သမားအဘက်တွေတယ်လဲရှောက်ထားကြွက်မရတော့ဘူးဆိုတဲ့ဟာမျိုးကြီးရှိပါတယ်ဗျအဲ့ဒါကြောင့်မလို့အလုပ်သမားတွေနဲ့ပြန်တော့မယ်ဆိုလို့ရှိရင်ခုမှရှိတဲ့အထောက်အကူလက်မှတ်တွေခံရမှရှိတဲ့အလုပ်သမားတွေမှန်တယ်များဟာတရားဝင်လမ်းကြောင်းကနေပြန်ဖို့တိုက်တွန်းလိုပါတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါမြန်မာအလုပ်သမားသုံးသန်းထက်မနည်းရှိနေပြီးအခုချိန်ဆိုရင်တော့နေရပြန်ကြတဲ့မြန်မာတွေအများအပြားရှိနေတာပါမက်လာကုံလောက်ကလေးကလူတွေအများအပြားပြန်ကြပြီးကားတွေကမရတာကြောင့်စောစောစီးစီးပြန်နေကြပါတယ်ဒီအတွက်တရားဝင်လမ်းကြောင်းကအကုန်ကျများတာမို့အခက်ခဲတွေကရှိနေကြတာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့ကျမကြီးကနဦးအောင်ခင်ရဲ့မြမကြီးသုံးသက်ခြင်းနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျဉ်းမရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူပါတီဟာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မူဝါဒချမှတ်လိုက်တဲ့အပေါ်
တိုင်းသားတွေနဲ့မဟာမိတ်လုပ်မယ်ဆိုတဲ့အခါမှာအခုဒါမွန်ပြည်နယ်မှာဆိုရင်မွန်ပါတီတွေပေါင်းစည်းဖို့ကြိုးစားတဲ့ကိစ္စဟာကျွန်တော်တို့အင်မတန်ကြိုးစိုးတယ်ကျွန်တော်ထောက်လဲထောက်ခံတယ်ဆိုတော့အဲ့လိုမျိုးဖြစ်သွားပြီဆိုရင်
ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်အခုရင်ဆုံးဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာဇက်ကျော်တက်လေပင်ကျော်နာရီအကြောင်းကိုတင်ပြထားပါတယ်ဇက်ကျော်တက်လေပင်ကျော်နာရာကအရင်ကလူကြီးတွေမှသာအဖြစ်များတာကနေအခုလူငယ်တွေပါအဖြစ်များလာတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြကြပါတယ်လေပင်ကြီးပေါင်းဆင်းမြောက်သေးတဲ့ဒီဇက်ကျော်တဲ့လေပင်ကျော်နာရာဟာဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်ကုသနိုင်ပါသလဲဒီအကြောင်းကိုအယိုးအထုကုနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคအရေးပေါ်တဲ့ရုပ်ထုစုဆရာဝန်ကြီးပါမောက်ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဇက်ကျော်တဲ့လေပင်ကျော်နာတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်ရုပ်ထုစုဆရာဝန်ကြီးနည်းနည်းရောရေးပေါ်ဌာနတွေရောမှာဒီဇက်ကျော်တဲ့ပြီးတော့လေပင်ကျော်တွေနာတဲ့လူနာတွေလာကြတဲ့အရေးတော့ကတဖြည်းဖြည်းနဲ့များလာကြတဲ့ပုံစံအားလည်းငိုတော့ဆိုရင်တော့ရုပ်ကြီးပေါင်းတော့ဖြစ်တဲ့ဒီလေပင်နာတဲ့ယောဂါတွေကအသက်40ကျော်အသက်50ကျော်နဲ့ဒီလည်းမျိုးအသုံးပြုတာများတယ်အသက်ကြီးတဲ့လူတွေမှာပဲဒီလိုဟာမျိုးတွေဖြစ်များပဲမယ်ခုခေတ်ကြတော့18နှစ်ကနေ25 30အတွင်းလူနာတွေလည်းပဲတဖြည်းဖြည်းနဲ့များလာတော့တွေ့ရတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့သူတို့ဟာခုနကဒီလေပင်ကြီးပေါင်းတက်လို့ဖြစ်တာလားဆရာ
လေပင်ကြီးပေါင်းဆိုတာကတော့လေပင်ထဲမှာအချိုးယိုစစ်ခုနှစ်ခုကသုံးပါများပြီးတော့ပတ်တိုက်မှုတွေများတယ်လှုပ်ရှားမှုတွေများတဲ့အခါမှာတော့အများအားဖြင့်တော့ဖြစ်လို့ရှိရတာအသက်အရွယ်ကြောင့်ဆိုရင်အချိုးစစ်တစ်ခုနဲ့တစ်ခုနဲ့ကြားရတာနေရာကွက်လက်ကလေးတွေပေါ်ချင်းသွားတယ်အတက်ရိုးအတက်တွေထွက်တာဒါမျိုးဖြစ်စင်နေရရခိုင်ခေတ်အပိုင်းမှာတော့ပို့ပြီးတော့များတာပေါ့နော်အခုနောက်ပိုင်းမှာဖြစ်များလာတဲ့ပုံစံကတော့ဓာတ်မှရိုက်ကြည့်ရင်တော့အဆက်ငယ်သေးတဲ့လူတွေမှာအဲ့လိုကြီးပေါင်းလူမျိုးရိုးအတက်တွေကမရှိသေးပေမဲ့လည်းကြီးပေါင်းကဲ့သို့ပဲအဲဘင်းနာဇကြောတွေတက်တဲ့လူနာတွေများပြားလာတာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူငယ်ပိုင်းမှာပေါ့နော်ဒီကြီးပေါင်းမဖြစ်နိုင်သေးတဲ့အရယ်မှာဘာကြောင့်အဓိကဒီဇကြောတက်လေဗင်နာဖြစ်ရလဲဆရာကြီး
ကောင်းရဲ့နေသားမှာအောက်ကနေပြီးလေပင်ရဲ့ချိုးယိုးစိတ်ကလေးရနေတက်တယ်လေးထောက်တာအဲ့ဒီအချိန်မှာကိုကောင်းကိုအနေနဲ့ငုံပြီးတော့ overuse အချိန်ကြာကြီးတစ်ခုခုအာယုံဆိုင်နေအထူးသဖြင့်တော့ခုခေတ်မှာခေစားတာကတော့ smartphone လို mobile phone လို game ကစားတာတို့ tablet သုံးတာတို့ computer သုံးတာတို့ပုံများလာတဲ့အခါမှာသူကဂျမ်းပိလာတကယ်လို့ကိုကောင်းကတက်တယ်မမှန်နဲ့ရှေ့တက်တယ်ကိုကြည့်မယ်ဆိုရင်ကိုကောင်းရဲ့ weight က12ပေါင်တော့ရှိတယ် weight ကစိတ်မပိဘူးအမရှင်းနေနေငိုင်းလိုက်တာနဲ့ပရာဒီဂရီလောက်ရှိကိုငိုင်းလိုက်တာနဲ့အကိုတို့က12ပေါင်လေးတဲ့ဦးကောင်က28ပေါင်ဖြစ်သွားတယ်။ပရာဒီဂရီကနေဒီဂရီ30ရှိကိုဆက်ငုံတာနဲ့ပေါင်40လောက်လေးတဲ့အခြေအနေမျိုးရောက်တယ်။အဲ့လိုရောက်သွားတော့တိုင်ဖိတ်တဲ့မှာတင်ထားတဲ့ဘောလုံးလိုပဲပေါက်ကိုပြုတ်ကျတော့မှဖြစ်တဲ့အတွက်ကျေပင်ရဲ့ကျွတ်သားတွေကလိုက်ထင်းရထင်းနေတင်းအဲ့တင်းပေးထားတဲ့အခြေအနေတိုင်းကြာလာတဲ့အခါမှာအကျွတ်သားတွေကိုနာကျင်နေပြီဖြစ်လာတဲ့တဘောခေါင်းကိုက်လာတဲ့ခေါင်းတွေအုံနေတာပေါ့နော်အဲ့ဒီကျုပ်ဆိုရင်ရေလုံးကြိုက်တာတွေနဲ့လည်းတွဲတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအယိုးတော်သွားထိနေတဲ့အနေအထားမျိုးရှိလားဆရာ
အဲ့ဒီလိုဖြစ်တဲ့ထိရတဲ့အချိန်ကြီးကြာလာတဲ့အခါမှာအယိုးကလည်းပဲပုံပြက်လာတဲ့အယိုးအယိုးချင်းပုတ်တိုက်မှုတွေများလာတဲ့အခါမှာအနာဇွန်တွေအကုန်လုံးဖွာလာတယ်ဖွာလာရင်ခုနပြောတဲ့အယိုးအကက်ဆိုတာတွေဖြစ်လာတယ်ဒါပြန်မှာနေပေါင်းများစွာဒီ position နဲ့ quick နေပုံတိုင်းမှုဒီတိုင်းလာနေမယ်ဆိုရင်အဲ့ဒီအယိုးအတက်တွေကနောက်ပိုင်းမှာ living အယိုးစိတ်ကနောက်ထပ်တောင်ကျော်တွေပြီးရင်နောက်ပိုင်းမှာအယိုးကျော်ပြီးတဲ့လက္ခဏာတွေဖြစ်တဲ့ကျက်တီထုံကျင်တာတို့ချက်သားတွေအစ်စ်တွေလှူရှားတာအားပြော့တာတို့နောက်ပိုင်းလိုက်လာတ
ယ်ဟုတ်ကဲ့ဆရာကာကွယ်နေတဲ့နေထားရှိလား
ကြည့်ရတဲ့အကြောင်းရင်းကိုမလုပ်ဖို့ပါပဲကြည့်ရတဲ့အကြောင်းရင်းကရှေ့ကိုငုံပြီးတော့ရှေ့ကိုမငုံအောင်လို့မဆိုလို့ရှေ့ကိုငုံလို့ရတယ်ဒါပေမဲ့အချိန်ကြာကြီးအသုံးမပြုတော့နိုင်ဝက်ထဲကျော်ပြီးတော့ ရှေ့မှာခေါင်းကိုထိန်းထားမယ်ဆိုတာနဲ့တစ်ချိန်တည်းကျွတ်သားတွေကစကင်းပြီးတော့တနအီကျော်လောက်ကျင်သူကနာဖို့ဘက်ကိုရောက်လာဒီလိုအခြေအနေမျိုးကြောင့်ကိုယ့်ရဲ့နေပုံထိုင်ပုံကိုယ့်ရဲ့သာပတ်တာပဲဖြစ်ဖြစ်ကွန်ပျူတာသုံးတာပဲဖြစ်ဖြစ်တက်ဘလက်တို့မိုဘိုင်းဖုန်းတို့သုံးတာပဲဖြစ်ဖြစ်ခေါင်းကိုငုံပြီးတော့မသုံးအောင်လို့ဥပါဝမှတ်ထားပြီးတော့ဉာလုံးနဲ့ဒန်းတဲ့နေရာမှာဒီ electronic device ကိုထားထားမဲ့ပြင်လေမင်းအားလည်းပဲတက်တယ်ပဲရှိတဲ့အခါမျိုးမှာခုနထန်ပြတာမျိုးတွေမရှိဘူး။ဒါပြတော့ထိုင်တာအစားကြီးကြီးထိုင်ကုန်နဲ့ထိုင်ပြီးတော့ဒီဥစ္စာကိုသုံးမယ်ဆိုရင်ခါကိုတက်တယ်မှမထိုင်မှုလို့လေ။နောက်ဒီလေမင်းကဒီ stress များပြီးတဲ့အချိန်မျိုးမှာနားဖို့လည်းလိုတယ်။ဒါတော့ရှောက်မသုံးမှုလို့တာပေါ့နော်။အဲဒီဝတ်တနာကြီးအများဆုံးသုံးပြတာနဲ့တပြိုင်တည်းဒီ smartphone ပဲကွန်ပျူတာပဲဖြစ်ဖြစ်ရုပ်စာကိုတုံးနေခြင်းကိုခဏရက်လမ်းလျှောက်တာတို့ level ကြီးငန်းလှုပ်တာတို့ရှုခင်းနေပါလေဘရမကောင်ကြီးတခြားနေရာကြည့်တာတို့ဒီမျိုးဒီအရုပ်ခဏနားတယ်ဒီဖြစ်တဲ့လူတွေ85ရာခိုင်နှုန်းက smartphone ကိုနှစ်နာရီကျော်ကြာ direct သုံးတဲ့လူမျိုးတွေမှာအများကြီးတွေ့ရတာပါလေနောက်သူတို့ပြင်းတော့အဲ့ဒါတွေကဂန်ပိနေပြီးတဲ့အခါမှာညဘက်အိတ်တဲ့အခါမှာဆိုရင်လေ relax တရားကြောရီပြေရောပြန်ပြီးတော့ပူပေါင်းကိုပုံစံထားဖို့လိုခေါင်းအုံးကိုသိသိကျကျပြုတ်ပြန်အော်မြင့်နာတွေနိုင်နိုင်ပြီခေါင်းကလည်းနည်းနည်းမြင့်နေရင်ညအိတ်နေတဲ့ပညာလုံးခေါင်းကရှင်းငုံနေတာနဲ့အတူတူပဲပေါ့ခေါင်းကတအားနိုင်နေရင်ပညာလုံးမော့နေတာနဲ့အတူဒီလိုအခြေအနေမျိုးတွေကိုရှောင်ကျင်မှုတွေခေါင်းကကိုယ့်ရဲ့မြင့်နာတက်တဲ့မျက်နှာချက်ကိုတက်တဲ့ကြည့်နေတဲ့ position တိုင်းနားယူတဲ့အခါခုံပေါ်မှာနားလာပြီဘမနားလာပြီဒီလိုမျိုးတွေလှုပ်လို့ရတာပေါ့နော်
ဟုတ်ကဲ့ဆရာကြီးကုသနဲ့နေထားရော
လောလောဆယ်တအားနာနေတဲ့အခြေမျိုးဆိုရင်တော့လှုပ်လက်ဆက်ခေါင်းကိုဝီလှုပ်နေတဲ့ဒီ electronic device တွေသုံးပြတာကိုချက်ချင်းရက်လိုက်လို့တယ်ပြီးရင်ဆက်ဆက်ပြည့်ပြည့်ချင်းမှာတော့ရေခဲကပ်ပြလို့ရတယ်။နောက်ပိုင်းဆက်ပြီးတင်းနေတဲ့ရေနွေးကပ်ပြလို့ရတယ်။တတ်တာဖို့အတွက်ကိုယ့်အိမ်မှာပဲရှိတဲ့ခက်ခဲပျောက်ဆင်းမျိုးပေါ့မပါစတမောတို့တိတ်မပြင်းတဲ့အဂျူပိုဖန်တို့ဒီလိုဆေးလောက်နေပုံလေ။တခြားအရင်ပြင်းတဲ့ခက်ခဲပျောက်ဆင်းတွေတော့တိတ်မလို့။ဒါပေမဲ့သူတို့ဖြစ်နေတဲ့တင်းနေတဲ့အခြေအနေမျိုးမှာတက်ကိုအကန့်မီအောင်တက်ချိုးလိုက်တာတို့ဒါမျိုးတွေမလုပ်သင့်ဘူး။တကယ်လို့များကို့မှာကြီးပေါင်းတွေပါရှိခဲ့တယ်ဆိုရင်ကြီးပေါင်းတက်ကလေးတွေချိုးတာတို့အအောင်ကျော်ကိုသွားပေးတာတို့နည်းနည်းလွှဲတာတို့ဒါမျိုးတွေဖြစ်နေတယ်ပေါ့။ရင်ရှင်တက်တာအောင်ဆိုရင်တော့တခုခုခေါင်းကုန်ပြီးအခါလေးကျတော့လေဒီဖုန်းတို့ကွန်ပျူတာတို့သုံးနေကြကိုယ့်ရဲ့တာဝန်ရတောက်ချက်လို့ရတဲ့လူမျိုးတွေဖြစ်ခဲ့ရင်လည်းပဲဒီအများဆုံးတနာရီသုံးတနာရီသုံးပြီးမတည့်ရက်လမ်းလျှောက်တာမျိုးတွေလုပ်ပြီးတော့အဲ့ဒီလုပ်ငန်းကိုမဝင်ခင်ဒီတင်ငန်းလေးချုပ်တင်လုပ်ထားရင်တော့တက်တာနေဒီတင်ငန်းလည်းခက်ခဲမှုဘူးဒေဘင်းရဲ့ထုတ်ရှားမှုအတိုင်းပဲရှေ့ကိုခေါင်းကိုနဲ့ငယ်ငုံမယ်ငုံပြီးတော့ရင်ပတ်နဲ့မီးသီးနဲ့ကိုထိမယ်တက်ကနေ30ဒီရင်မယ်ခဏပြီးရင်တဲ့ပြန်ထားမယ်ပြီးမျက်နှာချက်ကိုမိုးကြည့်မယ်စေတီထားမယ်ပြီးညာဘက်ကိုလှည့်မယ်ပြီးဘယ်ဘက်ကိုလှည့်မယ်ပြီးညာဘက်ပခုံးဘက်ကိုခေါင်းကိုဆောင်းမယ်ပြီးဒီ6မျိုးပဲဒီ6မျိုးဆိုတာဒီပိုတင်းနေတဲ့ကြွက်သားတွေကိုရောအောင်အိတ်ချင်းကပုံမှန်လုပ်ဖို့လိုတယ်တကယ်လို့ဒီ11ကြောကခုနပြောတဲ့နေတွေတိုင်းလို့မတက်တာဘူးပိုလဲဆိုးလာတယ်လက်လဲကျင်တယ်လက်တွေရဲ့လှုပ်ရှားမှုစစ်စစ်တကူကိုဆုတ်ကင်တာကိုအားမရဘူးဒီလိုအခြေအနေမျိုးတွေမှာဆိုရင်နှီးစက်ရရိုးကြောဆရာဝန်နေပြီးတစ်ဖက်နှီးစက်ရဆရာဝန်ပြောက်ကိုစပြီးတိုင်နေတဲ့နောက်ပိတ်ဆိုးလို့အခိုင်နဲ့ရနိုင်အောင်ဖြည့်ရင်အဲ့ဖြစ်တဲ့နေရာလေးတွေကြီးဝိုက်ထိုးလေးရှိတယ်နောက်ထုံသေးထိုးပြီးတော့ကုတဲ့နေရာရှိတယ်အဲ့လေတော့အကျိုးရှိပါဓမ္မအဲ့ဒီအခြေအနေကြီးရောက်ကန်လုံးပြီအဲ့အခြေအနေကြီးရောက်ရင်ကုလို့နာရနေပြီးတော့နာရရှိဒေဝင်းကျော်တက်ပြီးတော့တကျောနာတဲ့ယောဂဖြစ်သွားတယ်ဒါကြောင့်မလို့ပထမအဆင့်လောက်ကလေးကခုနပြောခဲ့တဲ့ချောင်ကျင်နေရာလေးတွေချောင်ကျင်ဖို့ ਨੇ အပြည့်အောင်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ပြီးမှတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြမပြီးကားထွက်တဲ့ပိုးကုံတွေအကန့်အသတ်မရှိအခွန်ကောက်မရှိဥရောပဈေးကွက်မှာရောင်းချနိုင်မှုအတွေ့ကုလသမဂ္ဂအခြေခံမူဝါဒတွေကိုရိုသေလေးစားလိုက်နာဖို့လိုအပ်ကြောင်းဥရောပကော်မရှင်ကလွန်ခဲ့တဲ့ February လမှာသတိပေးထားပါတယ်။ကုလသမဂ္ဂရဲ့မလအစီရင်ခံစာကိုမြမဆိုးရကလက်မခံတဲ့အတွေ့အထည်ချုပ်လုပ်ငန်းတွေအန္တရာယ်ရှိလာနိုင်တဲ့အကြောင်းဥအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင
်။ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကလူ့အခွင့်အရေးအခြေအနေကိုသိရှိနိုင်ဖို့အတွက် EU ကဥရောပနိုင်ငံများသမဂ္ဂအဖွဲ့ကလွန်ခဲ့တဲ့အောက်တိုဘာလမှာဒီလိုမစ်ရှင်တစ်ခုမြန်မာပြည်ကိုဆေးလွတ်ခဲ့ပါတယ်။အဲ့ဒီမတိုင်မီကလည်းရိုဟင်ဂျာအပေါ်ပြစ်မှုကျွလွန်မှုနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ကအရာရှိ9ဦးကိုတန်ခတ်အရေးယူကြောင်းဇွန်လမှာကြေညာပါတယ်။ဒီလိုမစ်ရှင်အဖွဲ့ရဲ့တွေးရှိချက်တွေကိုအခြေခံပြီးလူ့အခွင့်အရေးပေါက်ပြစ်မှုကိုချက်ချင်းရပ်ဆိုင်ဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလွန်ခဲ့တဲ့မတ်လကချမှတ်ပါတယ်။ဒ ဒီဆုံးဖြတ်ချက်ကို38နိုင်ငံကထောက်ခံပြီးတရုတ်ကျူးပါနဲ့ဖိလစ်ပိန်းကကန့်ကွက်ပါတယ်လူ့အခွင့်အရေးချိုးဖျက်မှုတွေရပ်ဆိုင်ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်အခွင့်ကင်းလို့မှုကိုအခွင့်ကောင်းယူပြီးယူရိုတန်း2300ဘူးယောပါကိုမြန်မာက2018မှာတင်ပို့ပါတယ်ဒီထဲမှာအဝေးတွေကယူရိုတန်း1900ကျော်ဆန်ကတန်း140ကျော်ကျောင်းမြက်ကတန်း130နဲ့ဖနက်ကတန်း120ကျော်ပါဝင်ပါသေး။ဒီလိုဆက်လက်တင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲလုပ်ဖို့လိုအပ်ကြောင်း EU ဥရောပအဖွဲ့ကကြေညာပါသေး
။မြန်မာအစိုးရကတော့ကုလသမဂ္ဂအစိုးရခံစားနဲ့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်လုပ်ရက်တွေဖြစ်တယ်လို့ဆိုပြီးလက်မခံပါဘူး။လူအခွင့်အရေးအခြေအနေကောင်းမွန်မလာဘူးဆိုရင် EU ဟာတစ်ခုခုလုပ်ရတော့မယ့်အခြေအနေကိုရောက်သွားနိုင်ပါတယ်။မြန်မာကိုပြီးတဲ့အခွန်ကင်းလွတ်ခွင့်ရုပ်သိမ်းတာဟာ EU အတွက်အလွယ်ဆုံးနည်းပါပဲအထည်အလေးဖနက်နဲ့အခြားအသုံးဆောင်ပစ္စည်းထုတ်လုပ်နေတဲ့မြန်မာအလို့သမားတသန်းကျော်ရှိပါတယ်အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းမှာအမျိုးသမီး9သိန်းကျော်ရှိပါတယ်စီအစိုးရကို EU နဲ့ American ဒဏ်ခတ်အရေးယူစဉ်ကအထည်ချုပ်စက်ရုံ120ကျော်သာကျန်ပါတယ်ဒဏ်ခတ်မှုရုပ်သိမ်းပြီးအခွန်လွတ်ကုန်သွယ်ခွင့်ပြန်ရတော့မှမဟာရန်ကုန်ပဲခူးပသိမ်နဲ့ဖမ်းအံမှာအထည်ချုပ်စက်ရုံတွေထွက်ပေါ်လာပါတယ်2014ခုနှစ်ကဆိုရင်တစ်နှစ်အတွင်းအထည်ချုပ်စက်ရုံအသစ်50ကျော်ထပ်တိုးလာပါတယ
်မြန်မာပြည်ကပို့ကုန်တွေအကန့်အသတ်မရှိအခွန်အခောက်မရှိဥရောပမှာရောင်းချခွင့်ပြန်ရတာ2013ကဖြစ်ပါတယ်ဒီအကွင်တူးကြောင့်မြန်မာအထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံသူတွေများလာပါတယ်အခွန်ဆောင်ရမယ်ဆိုရင်တော့အခွန်ကင်းလွတ်ခွင့်ရတဲ့နိုင်ငံတွေကိုရှင်းပြနိုင်မှာမဟုတ်လို့မြန်မာပြည်ကထွက်ခွာတဲ့ကုမ္ပဏီတွေများလာပါလိမ့်မယ်။လူ့အခွင့်အရေးချိုးဖျက်မှုနဲ့ကမ္ဘောဒီးယားရဲ့အခွန်ကင်းလွတ်ခွင့်ကိုယာယီရုပ်သိမ်းမှုဖေဖော်ဝါရီလမှာ EU ကကြေညာတာကိုမြန်မာအစိုးရတတိထားတဲ့နယ်လို့မကြာမီကစင်ကာပူ ICS လေးလာရေးဌာနကထုတ်ဝေတဲ့ Weather Garment Industry ဆိုတဲ့ Nick J. Freeman ရဲ့စာရမ်းမှာဖော်ပြထားပါတယ်။
အစိုးရစစ်တပ်ရဲ့လုပ်ရက်ကြောင့်အရသားတွေလုပ်တဲ့အလုပ်ကိုဒဏ်ခတ်အရေးယူသလိုဖြစ်နေပါတယ်။အခွန်ကင်းလွတ်ခွင့်ရုပ်သိမ်းလိုက်လို့နစ်နာမဲ့သူတွေကတော့မြန်မာအလို့သမားတရုတ်ကိုရီးယားနဲ့အခြားနိုင်ငံခြားကုမ္ပဏီတွေဖြစ်ပါတယ်။တရုတ်ပိုင်အထည်ချုပ်လုပ်ငန်းမှာအလို့သမား3သိန်းကျော်ရှိတယ်လို့ခန့်မှန်းပါတယ်။ဂျပန်ကိုရီးယားစပိန်ဂျာမနီ UK နဲ့တူရကီကိုမြန်မာအထည်85ရာခိုင်နှုန်းတင်ပို့ပါတယ်။စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်မြမအထည်ချုပ်လုပ်ငန်းကိုတစားကန်လုပ်တယ်လို့ဖြစ်နေပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရွေးချယ်ပြီးအရေးယူတာကသာ EU အဖွဲ့ရဲ့ရည်ရွယ်ချက်နဲ့နှိစလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်စစ်တပ်ကိုမနိုင်လို့အထည်ချုပ်လုပ်ငန်းကိုမီးရှို့တာသဘာဝမကျလှပါဘူ
း EU အဖွဲ့ဟာမြမအစိုးရကိုတတိပေးထားပြီးဖြစ်လို့အခြေအနေကောင်းမလာဘူးဆိုရင်အရေးယူဖို့ရှိပါတယ်ကမ္ဘောဒီးယားကိုအရေးယူတဲ့ဥပမာကို Nick J. Freeman ကသူစာရမ်းမှာတင်ပြထားပါလေ။အရေးပြုခင်အစိုးရနဲ့6လလောက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ပါလေ။ဒီ6လအတွင်းမှာလူခွင့်ရေးအခြေအနေကိုအသေးစိတ်စောင့်ကြည့်လေ့လာပါလေ။အဲဒီနောက်အစည်းအဝေးခန်းစားပြင်ဆင်တာက3လကြာပါလေ။စုစုပေါင်း12လလောက်ကြာတော့မှဥရောပကော်မရှင်ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းကြောင်းကြေညာပြီးရုပ်သိမ်းမဲ့အချိန်ကာလကိုတတ်မှတ်ပါလေ။ဒါလို့ကြီးညာပြီး6လအကြာမှာအခွန်ကင်းလွတ်ခွင့်လုံးဝနေကုန်ချုံနိုင်ပါသေး။မြန်မာပြည်တို့အထက်ကို EU ကအခွန်ကောက်ယူတာကြောင့်အထည်ချုပ်လုပ်ငန်းအများအပြားရပ်ဆိုင်သွားတာကိုစစ်တပ်ကဂရုစိုက်မှာမဟုတ်ပါဘူး။အလုံးလိမ့်မဲ့ဖြစ်သွားတဲ့အရသားတွေကသာ EU အပေါ်အမုန်းပွားလာဝင်ရှိပါသေး။1996က2013အထိ EU ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းခဲ့တဲ့အတွက်မြန်မာစီးပွားရေးမှာအကြီးအကျယ်နဲ့နာဆုံးရှုံးခဲ့ရပါတယ် EU ရဲ့လိုရကြောင့်ဖွံ့ဖြိုးတာနိုင်ငံတွေကိုကူညီရိုင်းပင်းဖို့တည်ထွင်ထားတဲ့အခွန်ကင်းလွတ်ခွင့်ဟာမြန်မာပြည်မှာတော့အခုညီပေးရမရောက်ပဲဒုက္ခပေးလို့ဖြစ်လာနိုင်ကြောင်းသိပြလိုက်ရပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင
်
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ခဲ့ပါတယ်ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်ဒတာဖောက်လုပ်နေတဲ့စီမံကိန်းကိုတမတော်ဘက်ကဆက်လက်လှုပ်ဆောင်သွားမယ်ဆိုတာနဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာကလတန်မြစ်ကူတံတားတိစားရေးလုပ်ငန်းယာယီရပ်ဆိုင်ထားရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိတ်ပုံမှန်တက်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ကိုပြည်နယ်ဝန်ကြီးချုပ်ကိုစားနေဆက်ရေးရာဝန်ကြီးကလက်မှတ်ရေးထိုးပြီးဧပြီလ၃ရက်နေ့ကထုတ်ပြန်ပြီးည၉နာရီကနေမနက်၅နာရီအထိအပြည့်မထွက်ကြဖို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုညမထွက်ရအမိတ်ထုတ်ပြန်ထားတဲ့မြို့နယ်တွေကတော့ရတိတောင်ပုံနာကျွန်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေဖြစ်ပါတယ်အခုလိုအမိတ်ထုတ်ပြန်ပြီးတဲ့နောက်ကတို့ဆက်လီတွေနဲ့ရန်ကုန်စစ်တွေကိုပြေးဆွဲနေတဲ့ကားတွေအချိန်ပြောင်းလဲသွားတဲ့အတွက်ဈေးတယ်တွေလည်းအယောင်ဝယ်နှင်းထားတယ်လို့ကြောက်တော်မျိုးခံတွေကပြောပါတယ်လုံခဲတဲ့လကလည်းမောင်တော်နဲ့ပူရီတောင်မျိုးမှာညမထွက်ရအမိန့်ကိုနှစ်လထပ်တိုးထားတဲ့အတွက်အခုအခါရခိုင်ပြည်နယ်ကစုစုပေါင်းမျိုးနယ်ခုနှစ်ခုမှာညမထွက်ရအမိန့်ထုတ်ထားပြီးဖြစ်ပါတယ
်ကရင်မျိုးရာစီယုံ KNU နဲ့ဒေသခံလူထုတွေကန့်ကွက်ထားတဲ့ပဲခူးတိုင်းဒေသကြီးကြောက်ကြီးမျိုးနယ်မှာလန္ဒရာဖောက်လုပ်နေတဲ့စီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်လုပ်သွားမယ်လို့တပ်မတော်ဘက်ကမလ31ရက်နေ့ကထုတ်ပြန်ထားပါတယ်ဒေတာပုံပြရေးအတွက်ဘတ်ဂျက်ကျထားပြီးသားလမ်းဖြစ်လို့လမ်းဆက်လက်ဖောက်လုပ်ရင်းနဲ့ KNU ဒေတာခံတွေနဲ့ဆင်ဆက်မပြညှိနှိုင်းလှုပ်ဆောင်သွားမယ်လို့ဆောင်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမျိုးအောင်ကပြောပါရယ်ဒေတာခံတွေကန့်ကွက်မှုကြောင့်တရားမပါဘဲလမ်းတစ်ခုတည်းဆက်လက်လှုပ်ဆောင်သွားမယ်လို့တမတော်ဘက်ကပြောထားတာရှိပြီးတရားစီမံကိန်းဆက်လုပ်ပါကပြဿနာထပ်တိုးလာမယ်လို့ KNU လောက်ခံ KNL တမဟာတုံးတက်မှုဗိုလ်မှူးချုပ်စောအဲဂလူသိန်းကပြောပါရယ်အဲ့ဒီလမ်းဟာကြောက်ကြီးကနေတောင်ကူမြို့ကိုဆက်သွယ်သွားလာတဲ့လမ်းဖြစ်ပြီးတမရဘက်က12ပေကနေ34ပေကျဲလမ်းကြောင်းဖြစ်နှစ်လိုက်စီမံချက်ချမှတ်ထားပြီးပြုပြင်ပေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ငင်းချရဲနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့မြို့နယ်အဆင့်ပฏิပက္ခစောင့်ကြည့်လေ့လာရေးစနစ်အချက်အလက်တွေအရ2018ခုနှစ်အတွင်းမြန်မာနိုင်ငံရှိတိုင်းဒေသကြီးနယ်ပြည်နယ်10ခုရှိမြို့နယ်ပေါင်း50မှာလက်နက်ကင်ထိတွေ့မှုအကြိမ်ရေ490ဖြစ်ပွားခဲ့တယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်။အဆိုပါ2018ခုနှစ်ငင်းချင်းရင်နဲ့လုံခြုံရေးဆိုင်ရာသုံးသပ်ချက်အစင်ခန်းစာမိတ်ဆက်ပွဲကိုရန်ကုန်မြို့မီလီယာဟိုတယ်မှာဧပြီလ2ရက်နေ့မှာကျင်းပခဲ့ပြီးငင်းချင်းလေ့လာသူ300ကျော်တက်ရောက်ခဲ့ပါတယ်။ဒိုင်းနာလက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားတည်တာဖြစ်တဲ့ကရင်ပြည်နယ်ဖာပွန်မြို့နယ်ကချင်ပြည်နယ်ဖားကတ်မြို့နယ်နဲ့တနိုင်းမြို့နယ်တွေမှာတပ်မတော်နဲ့လက်နက်ကင်ထိတွေ့မှုအကြိမ်အရေအတွက်များဆုံးဖြစ်ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့လက်နက်ကင်ထိတွေ့မှုအနည်းဆုံး162ကြိမ်အထိဖြစ်ပွားခဲ့တယ်လို့ MIPS ကဖော်ပြထားပါတယ်ထို့အတူရှမ်းပြည်နယ်မှာလည်းတပ်မတော်နဲ့တိုင်းနာလက်နက်ကင်ဖွဲ့စည်းတွေအကြား2018ခုနှစ်အတွင်းလက်နက်ကင်ပฏิပက္ခတွေကြောင့်တရက်ခံပြည်သူအနည်းဆုံး12,000ကျော်နေရာကနေစွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်
ရခိုင်လက်နက်ကန်တပ်ဖွဲ့အေအေအနေနဲ့ပလောဝမြို့နယ်တည်ငြိမ်အေးချမ်းကြီးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုနောက်မှပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ခူမီချင်းမြို့နယ်စုများရေးရာတာမင်ကန်ကောင်စီ KACC ကနေတောင်းဆိုလိုက်ပါတယ်ပလောဝမြို့နယ်ဟာချင်းမြို့နယ်အတွင်းရှိမြို့နယ်ကိုမြို့နယ်ကဖွံ့ဖြိုးတိုးတက်မှုအနေဆုံးမြို့နယ်တစ်ခုဖြစ်နေတာကြောင့်လက်ရှိအစိုးရလက်ထက်မှာဒေသဖွံ့ဖြိုးရေးကိုအသွွန်ခွန်ဆိုင်ဆောင်ရွက်နေခြင်းဖြစ်ပြီးအေအေဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာပလောဝမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ဆန္ဒနေရတယ်ဆိုပြီးဧပြီလ2ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ KECC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းကလတန်မြစ်ကူးသရအတွက်အသုံးပြုမဲ့တံပေါင်းတွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုလည်းအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့ဒီဆောင်ရည်လုပ်ငန်းတွေလည်းယာယီရက်ဆိုင်ထားရတယ်လို့ခူမီချင်းမျိုးနွယ်စုများရေးရာတိုင်ပင်ကကောင်စီကနေထုတ်ပြန်ထားပါတယ်
။ရှမ်းတိုင်းနားမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တအားနိုင်ငံရေးပါတီ TNP တွေကြောင်းဝင်ဆက်ဆံညှိနှိုင်းပေးမှုကြောင့်မတ်လ3ရက်နေ့ကတီဘောမြို့နယ်မန်လီရွာတိုက်ပွဲကနေပျောက်သွားတဲ့မန်လီရွာသား10ဦးကို RCSS SSA ကနေပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။မတ်လ29ရက်နေ့ကမန်လီရွာသား10ဦးကိုနေရာပြန်ပို့ပေးဖို့ RCSS SSA ဆက်ဆံရေးရုံးကနေတီဘောမြို့နယ် SNLD ပါတီရုံးကို လွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဒီမန်လီရွာသား၈ဦးပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပေးဖို့တအံ့ပါတီကနေကြားခေါင်းပါတီစီကိုစာရေးတောင်းဆိုခဲ့တာဖြစ်ပြီးလက်ရှိမှာလည်းတိုက်ပွဲတွေကြားကပျောက်ဆုံးနေသေးတဲ့ဒေသခံရှမ်းတအံ့ရွာသားတွေကိုပြန်လည်လွတ်မြောက်လာအောင်ကူညီဆောင်ရွက်ပေးဖို့ကြားကောင်းပါတီဘက်ကနေတအံ့ပါတီကိုစာရေးပေးဖို့အကူအညီတောင်းဆိုထားတယ်လို့သိရပါတယ်။မတ်လ၁ရက်နေ့ကမန်လီရွာမှာဖြစ်ပွားတဲ့ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ပွဲကြားကနေပျောက်သွားတဲ့ရွာသား၁၂ဦးအနက်၈ဦးလွတ်မြောက်လာခဲ့ပေမဲ့ဂျန်နဲ့၄ဦးနဲ့ပတ်သက်တဲ့တည်င်းတွေတော့မကြားရသေးပါဘူး။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအကောင့်ထည့်ဖို့နေတဲ့ကလဒန်မြစ်ကူတရတီဆောက်ရေးလုပ်ငန်းမှာအသုံးပြုဖို့တမောင်းတွေတင်ဆောင်လာတဲ့တင်မော့ကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကမီးရှို့ဖျက်ဆီးလိုက်တာကြောင့်တီဆောက်ရေးလုပ်ငန်းတွေယာယီရပ်ဆိုင်ထားရပါတယ်။ဒီလိုတိုက်ခိုက်မှုတွေရှိနေတာကြောင့်အချိန်မီမပြီးနိုင်မှာကိုစိုးရိမ်နေကြပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုဝင်ကတင်ဆက်ထားပါတယ်။
ကလသာမြစ်ပေါ်မှာတည်ဆောက်နေတဲ့မြစ်ကူးသရားအတွက်အသုံးပြုဖို့တန်ချိန်300နေပါးခန့်ရှိတဲ့တံပေါင်းတွေတင်ဆောင်လာတဲ့တင်မောကိုမလ16ရက်နေ့ကအေအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့လို့အခုချိန်ထိတည်ဆောက်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်ထားရတယ်လို့ချင်းပြည်နယ်အစိုးရပြည်ရေးစုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။တံပေါင်းတွေမီးလောင်ပါတယ်။မီးလောင်ပြီးမီးဟက်သွားပါတော့။အဲ့ဒါကိုဂျပန်ပညာရှင်တွေကျွန်တော်ဂျပန်ကဝယ်တာ။ဂျပန်ကကုမ္ပဏီကဝယ်တာဆိုတော့ဆိုတော့အဲ့ဒီဟာကိုဂျပန်ပညာရှင်တွေကိုကျွန်တော်ခေါ်ပြီးမှအဲ့ဒါကိုပြန်ခိုင်မာမှုရှိမရှိငိုထက်ကိုဘယ်လောက်စွာကျသွားလဲဆိုတာလည်းပြန်စီစဉ်ဖို့လုပ်နေပါတယ်။အဲ့တော့မီးလောင်လိုက်တဲ့သူရဲ့ခံနိုင်ဝင်တော့နည်းနည်းကျပါနေတာပေါ့နော်။ဒါပေမဲ့ဒီဟာကိုပြန်သုံးလို့ရမယ်ဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးမှသုံးရမှာပေါ့။နောက်နေ့ကျကြတော့နည်းနည်းတော့ဖြစ်ပါတယ်။အခုတော့အဲ့ဒီ PC တွေမသုံးရဘူးဆိုတော့ခဏတော့ရန်နာထားတာပေါ့
။ဒါအပြင်သရတိဆောက်ရေးအတွက်နောက်ထပ်အသုံးပြုမဲ့တံပေါင်းတွေတည်ဆောင်မှုကိုလည်းဆိုင်းငံ့ထားရပါတယ်။ကလတန်မြကူသရဟာချင်းမြင့်နယ်တောင်ပိုင်းအတွက်အင်မရာမအရေးပါတဲ့သရတကူဖြစ်ပြီးအခုလိုပျက်စီးမှုအတွက်ဖွံ့ဖြိုးတိုးတက်မှုနှောက်ကြတဲ့ချင်းမြင့်နယ်အတွက်အများကြီးနစ်နာတယ်လို့ခူမီမီဒီယာကအက်ဒီတာကိုပီလာလွယ်လူးကပြောပါတယ
်။ဒီကတားကကျွန်တော်တို့ချင်းမြင့်နယ်တွင်ဆစ်ချတဲ့ဒီမြို့နယ်ချင်းချင်းဆစ်ချတဲ့အရေးပါတဲ့ကတားပေါ့နော်။ကျွန်တော်တို့မြောက်ပိုင်းမှာကျတော့ချင်းမြင့်နယ်မှာရှိတဲ့မြို့နယ်တစ်ခုနဲ့တကားလန်းနဲ့ပေါက်ပြီးသွားပြီ။ဒါပေမဲ့ကျွန်တော်တို့ဒီတောင်ပိုင်းတစ်ခုမှာမတူပီနယ်ဘလောက်ဝကိုထိပ်ထားတဲ့ဒီလမ်းကတရားကအရေးပါဆုံးတရားဖြစ်တယ်။ဒီတရားပြီးဆုံးမှပဲကျွန်တော်တို့ဘလောက်ဝနဲ့မတူပီလမ်းကပေါက်သွားမှာပေါ့နော်။ဒီလိုအရေးကြီးတဲ့တရားကဒီဆောင်ပန်းသူရှိနေကိုသူတို့ဖျက်ဆီးလိုက်တယ်ဆိုတော့အဲ့ဒါမကောင်းကြပါဘူ
း။ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မတင်ကားစရာပြောင်းရွှေ့မှုတွေကြောင့်အေးအေးယူမှုတွေလောက်ရတယ်လို့ဆိုပါတယ
်။မတင်ကားစရာပြောင်းရွှေ့မှုတွေလေကျွန်တော်တို့ဘက်ကနေပြီးတော့ဒါလိုအပ်တဲ့စိတ်အေးအေးယူမှုတွေလော
က်ရတာ။ကလတာမြစ်ကူတရားကိုတရားအစုအဖွဲ့ဆောက်လွှဲရေးဝန်ကြီးဌာနက26ခုနှစ်နှစ်ကုန်ပိုင်းကနေကျပ်ငွေ29ဘီလီယံအသုံးပြုတာဝန်ယူတည်ဆောက်ပြီး59ရာခိုင်နှုန်းကျော်တည်ဆောက်မှုပြည့်စုံနေပြီဖြစ်ပါတယ်။
ဆက်ပြီးတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့ဥဆောင်ဖွဲ့စည်းထားတဲ့ပြည်သူပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့မူဝါဒချမှတ်ထားတယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။မိကလျာမွန်ကစုစည်းတင်ဆက်ထားပါတယ်
။တိုင်းရင်းသားတန်းလူညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုနှစ်ပေါင်းများစွာမဖြည့်ရှင်းနိုင်သေးတဲ့ပြဿနာတွေကြောင့်ဖြစ်ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးကြပြီးမဟာမိတ်ဖွဲ့လိုတယ်လို့လည်းပြည်သူပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကအခုလိုပြပါဗျ။
တိုင်းသားတွေနဲ့မဟာမိတ်လုပ်မယ်ဆိုတဲ့အခါမှာအခုဒါမွန်ပြည်နယ်မှာဆိုရင်မွန်ပါတီတွေပေါင်းစည်းဖို့စူးစမ်းတဲ့ကိစ္စဟာကျွန်တော်တို့အင်မတန်ကြိုးဆိုတယ်ကျွန်တော်ထောက်လဲထောက်ခံတယ်ဆိုတော့အဲ့လိုမျိုးဖြစ်သွားပြီဆိုရင်ကျွန်တော်တို့ကအရင်ဆုံးကတော့မူဝါဒဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်။အဲ့တော့အခုလည်းကျွန်တော်တို့ဒါ UN နေပေါ့ဒါတိုင်းရင်းသားပါတီများတပ်ပေါင်းစုနဲ့ကျွန်တော်တို့ထိတွေ့ဆွေးနွေးတာတွေရှိပါတယ်။
တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မူဝါဒဆိုင်ရာဆွေးနွေးပြီးရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ပူးပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးကိုကိုကြီးကအခုလိုဆက်ပြောသွားပါတယ
်။အခြားတပါတီချင်းကျွန်တော်တို့ဆွေးနွေးကြတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒီနည်းနဲ့မူဝါဒဆိုင်ရာညှိနှိုင်းမှုတွေဆောင်ရွက်ပြီးသွားပြီဆိုရင်ရွေးကောက်ပွဲဆိုင်ရာမဟာမိတ်စုဖွဲ့မှုတွေကျွန်တော်တို့ဆက်ပြီးဆောင်ရွက်သွားဖို့ရှိပါတယ်။ပြီးရင်တော့ရွေးကောက်ပွဲအလွန်မှာလွှတ်တော်တွင်မဟာမိတ်စုဖွဲ့မှုတွေအကြောင်းအရာအလိုက်ပူးပေါင်းဆောင်ရွက်မှုတွေကျွန်တော်ဆက်ပြီးတော့ဆောင်ရွက်သွားမှာပါ။
တို့တော်လည်းပဲအခုလိုမဟာမိတ်ဖွဲ့တဲ့နေရာမှာ Langa ye yi mancha dugule, sunwe pu lu adelu le, mo nyi nyo ye pati, drebet dwe ye mu te, nani ye tamaka kulu piyo toa ba de.
Di mhammed ku piu me su le, ni nai siya di amyaji si le le, di ka langa ye yi mancha pa le, pati ye muwara di ya pa le, pe ya di ku tobo du nyi chit ya yu ya me le su le, amyaji si le. Tegereke mhammed piu ja me su le, ta re ya ma pip me ni sunwe ni nai me lo, eri ya la po ma mu di biro, mhammed pwe te me pwe te su le, eri po ma me.
အဲ့ဒီမဲ့ကျွန်တော်လည်းနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအကြီးမဲ့ဆိုကျွန်တော်တို့စက်သုံးနေရာမှာဆင်နေရတာပေါ့ဗျာ။သုံးနေရာတိုင်းနာတွေကတွေ့ပြီးတော့ဥစားပြီးတဲ့အနေနဲ့ကျွန်တော်တို့ပြောပြလို့ရှိရင်ရှင်းပြနေရမှာရှိဘူး။ဒါဒါလည်းကပါ။အဲ့ဒီမဲ့ကျွန်တော်လည်းနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီတိုင်းနာတွေကတွေ့ပြီးတော့တိုင်းနာပါတီတွေတိုင်းနာတွေ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကမြို့နယ်၅ခုမှာညမထွက်ရအမိန့်ပုံမှန်တစ်လေးလေးကိုပြည်နယ်အစိုးရကထုတ်ပြန်ပြီးတဲ့နောက်ပိုင်းသွာလာရေးနဲ့ရောင်းဝယ်ရေးတွေမှာအားနည်းလာနေပါတယ်။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာလန်တရာဖောက်လုပ်နေဆဲစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဖောက်သွားဖို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒီသာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာရီပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တီးသချင်းတွေတောင်းဆိုလို့တဲ့ဆိုရင်VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့အတွက်သတင်းကြေညာကိုကိုအောင်လွင်ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနှစ်နှစ်နီးပါးကြာစုံစမ်းတင်ပြခဲ့တဲ့အစီရင်ခံစာရှင်းနေချုပ်ဝီလျံဘာကောက်ချက်ချထားတဲ့သမ္မတကိုထိခိုက်စေနိုင်တဲ့အချက်လက်တွေပါဝင်နေကြောင်းစုံစမ်းစစ်ဆေးသူတချို့ကပြောဆိုခဲ့တယ်လို့အမေရိကန်ကထင်ရှားတဲ့သတင်းစာကြီးတွေကဖော်ပြလိုက်ကြပါတယ်စုံစမ်းစစ်ဆေးသူတွေရဲ့တွေ့ရှိချက်တွေကိုရှင်းနေချုပ်ကပြည့်ပြည့်စုံစုံမဖော်ပြခဲ့ဘူးလို့အထူးစုံစမ်းစစ်ဆေးသူတချို့ကပြောဆိုခဲ့တဲ့အကြောင်း New York Times နဲ့ Washington Post သတင်းစာကြီးတွေကဖော်ပြခဲ့ကြတာပါကမ္ဘာတဝန်းကကြီးထွားလာနေတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်မှုအဖွဲ့ဝင်29နိုင်ငံပါဝင်တဲ့မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO အနေနဲ့နီးလန်းသက်တေရှာဖွေဖို့မဟာမိတ်ဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲတိုက်တွန်းပြောဆိုလိုက်ပါတယ်။ရုရှားရဲ့ရန်လုံမှုကအစထိမ့်မနိုင်သိမ့်မရရွှေ့ပြောင်းခြေချနေထိုင်မှုတွေစိုက်ဘာတိုက်ခိုက်မှုတွေစွန့်ရန်ဖူလုံရေးပေါ်ချင်းချောက်မှုတွေတရုတ်နိုင်ငံနဲ့ရှင်ပြိုင်မှုတွေအစုံကြီးထွားလာနေတဲ့စိန်ခေါ်မှုပေါင်းစုံကိုရင်ဆိုင်နိုင်အောင်NATO ဖွဲ့ကြီးအနေနဲ့ပြင်ဆင်ထားဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်ဝန်ကြီးချုပ်လီဝေးတို့ဒီနေ့အင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်ဟာပေါ်ဒူးနေတုန်းကတော့အမေရိကန်ကုန်သွယ်ရေးထုတ်ကိုယ်ဆိုင်ရောဘတ်လေတီဇာနဲ့ဗန်နိုင်းဝန်ကြီးစတီဗင်မနစ်ချင်းတို့နဲ့လည်းတွေ့ဆုံခဲ့တာပါမလာဇမ်းမာတို့ကပြက်ကျက်သွားခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်မှုတွေဟာလေယာဉ်အောက်ကိုထိုးဆိုင်ချမသွားအောင်ဘောင်းကုမ္ပဏီကလိုက်နာဖို့အကြံပြုထားတဲ့အချက်တွေအားလုံးကိုစောင့်ရခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းလေယာဉ်ပြက်ကျက်မှုနဲ့ပတ်သက်လို့ကနဦးစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုဟိုဖော်ပြခဲ့တဲ့ဒီကနေ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
။တရင်ချင်းချက်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech ဇော်ညိုက်ဖြစ်ပါတယ်။ဒီကနေ့ကြာတာပရိညာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါရဲ့ရှင် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.